ကချင်ပြည်နယ်မိုးမောင်းမြို့နယ်မှာဒီရက်ပိုင်းမြန်မာစစ်တပ်နဲ့ကချင်တိုင်းသားလက်နက်ကိုင်အဖွဲ့ KIA ကြားတိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံများနဲ့ချီပြီးတော့မိုးမောင်းမြို့ကဖုံးတော်ကြီးကျောင်းတွေမှာတိမ်းရှောင်နေကြရပါတယ်။တိမ်းရှောင်သူအများစုဟာအသက်ကြီးတဲ့သူတွေနဲ့ကလေးငယ်တွေအများစုဖြစ်ပြီးတော့စားနပ်ရိက္ခာဆေးဝါးနဲ့နေရာထိုင်ခင်းအခက်အခဲတွေရှိနေတယ်လို့အကူအညီပေးသူတွေကပြောပါတယ်။မိုးမောင်းမြို့ကကချင်ပြည်နယ်စစ်ပီးဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့ကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မိုးမောင်းမြို့နယ်အရှေ့ဘက်လုံကြာပွံမှာမြန်မာစစ်တပ်နဲ့ KIA အကြားဒီလ20ရက်နေ့ကလေးကတိုက်ပွဲတွေဖြစ်ပွားနေခဲ့တာပါ။မြန်မာစစ်တပ်က22ရက်နေ့ကစလို့3ရက်ဇက်တိုက်၄ချောင်းကတိုက်ခိုက်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တာကြောင့်လဲအနီးနားကျေးရွာကရာနဲ့ချီတဲ့ဒေသခံတွေမိုးမောင်းမြို့ဘက်ကိုတိမ်းရှောင်နေရပါတယ်။လုံကြာနဲ့နောင်မောင်းကျေးရွာတွေကစီပြေဒုက္ခတဲ့600ကျော်လောက်ဟာဘုန်းကြီးကျောင်းတွေမှာခိုးလုံနေတာရှိတဲ့အပြင်ခရိယံဘုရားကျောင်းမှာခိုးလုံနေသူတွေလည်းနောက်ထပ်ရာနဲ့ချီရှိတာကြောင့်စီပြေဒုက္ခတဲ့900ကျော်နေပြီလို့မိုးမောင်မြို့ရှမ်းစာပေနဲ့ယဉ်ကျေးမှုကော်မတီကတာဝန်ရှိသူတူက VOE ကိုပြောပါဗျာ။
ကျွန်တော်တို့ဒီမှာလုံကြာနောက်ပေါင်းပေါ်တော့မြေပေါင်း600ကျော်လောက်ရှိတယ်ပေါ့။ဒီလုံကြာကျေးရွာကသူကလောကမလစိတ်ဘုန်းကြီးကျောင်းမှာဟုတ်ကဲ့ဒီရင်ကျွန်တော်တို့နောင်ပေါင်းကျေးရွာကျွန်တော်တို့ဒီဘုဒ္ဓဘာသာရှမ်းပိုင်းထမကကျွန်တော်တို့ဒီဆမ်းနေရောင်ကြီးကျောင်းမှာအဲကချင်ဘက်ပိုင်းမှာဒီ AH 35 40 AD AH တွေကဘုရားကျောင်းပေါ့အမှတ်3ဘုရားကျောင်းမှာဆောင်းတော့ရှိတယ်ဒီနေ့မနေ့ကျွန်တော်တို့တော့နေကြတော့150လောက်ရှိတယ်လေသူတို့ချိန်မှာ22ရက်နေ့ကလုံချာဆက်လာခဲ့တယ်နောင်ပေါင်းမှာတော့25ရက်နေ့ကနေစပြီးမှတိမ်းဆောင်ခဲ့တော့ပေါ့
လုံချာနဲ့နောင်ပေါင်းကျေးရွာဟာရှမ်းနဲ့ကချင်တိုင်းရင်းသားတွေစုပေါင်းနေထိုင်ကြတဲ့ကျေးရွာတွေဖြစ်ပါတယ်စေရှောင်စခန်းတွေမှာနေထိုင်ကြသူတွေဟာတက်ကြီးရွယ်အိုတွေနဲ့ကလေးငယ်အများစုဖြစ်ပြီးတော့လူငယ်လူလက်ပိုင်းတချို့ကတော့လေရိပ်သိမ်းကျဉ်ဖြစ်တာကြောင့်ရွာမှာကြံနေရစ်သူတွေလည်းရှိတယ်လို့ပြောပါတယ်။လုံကြာရွာကစေရှောင်အမျိုးသမီးတူကသူတို့ရင်ဆိုင်နေရတဲ့လက်ရှိအခက်အခဲကိုအခုလိုပြောပါတယ်
။ရွာမှာလက်ရှိအတန်းနဲ့ဆက်တိုက်ကြားနေတော့ရဟရင်တွေနဲ့ပုံလာရှဲလို့လေရွာနားလေအဲ့လိုဖြစ်သွားလေအဲ့နဲ့အရန်ကြောက်လို့မြို့ငယ်ကိုဆောင်ပြီးတော့မှဘုန်းကြီးကျောင်းမှာလည်းတရွာလုံးအဲ့လိုလာနေတာ။အဖေကတော့လူအများနဲ့လည်းနေရတယ်တောက်လန့်နေရတယ်ဆိုတော့လေစားဖို့တောက်ဖို့ကလည်းအမျိုးမျိုးအထက်ထက်လူအပ်တယ်ဗနာကလေးတချို့ကလေးတွေဖျားတဲ့ကလေးတွေရှိတယ်ပြီးရင်တချီရိုးတွေအကုန်လုံးရှိရလေ
ဆေးရှောင်စခန်းတွေမှာရိတ်ခါနဲ့ဆေးဝါးအခက်ခဲရှိတာကြောင့်တိုက်ယူရန်ကုန်အခြေဆိုင်ရှမ်းလူငယ်အဖွဲ့တွေအပါအဝင်ရှမ်းအရက်ဖက်အဖွဲ့စည်းတွေကအရေးပေါ်အကူအညီတွေထောက်ပံ့ပေးနေတယ်လို့ဝိုင်းဝန်းကူညီကြဖို့ကိုလည်းစော်ဩထားပါတယ်ပြီးခဲ့တဲ့2021ခုနှစ်နွေရာသီကာလတုန်းကလည်းမိုးမောင်းမြို့နယ်အလွန်ပွန်ဒေသမှာတိုက်ပွဲပြင်းထန်ခဲ့ပြီးမြို့သစ်ကုန်းလောနဲ့စီဟတ်စတဲ့ကျေးရွာတွေကထောင်ထဲချီတဲ့ဒေသခံတွေဟာမိုးမောင်းဗမော်စတဲ့မြို့တွေကိုတိမ်းရှောင်ခဲ့ရပါတယ်ခင်ဗျာ
။ကချင်ပြည်နယ်မိုးမောင်းမြို့နယ်မှာတိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံတွေရာနဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေကိုကိုငင်းညံပြောပြခဲ့တာဖြစ်ပါတယ်။